COVID-19 ကာယောဂါကြောင့်ရုတ်တရက်ပြန်လာကြရတဲ့မြန်မာရွှေပြောင်းလုံသမားတွေကပေးကနေပြီးကာကွယ်နိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကုလသမဂ္ဂကအကူအညီပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နေဆက်တွေကနေပြန်ဝင်လာကြတဲ့အလုံသမားတွေကျုံးနေကြရတဲ့အလုံသမားနဲ့လူမှုစည်းဝါးပြဿနာတွေပြေလည်အောင်လို့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေမှာကူညီပေးနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပြန်လာကြတဲ့ရွှေပြောင်းအလုံသမားတွေအတွက်တကူရီတန်ရှင်းပစ္စည်းတွေ COVID-19 ဆိုင်ရာပညာပေးလက်ကမ်းစာဆောင်တွေဖြန့်ချီပေးခဲ့တယ်လို့အခုလိုပြန်လာကြတဲ့အလုံသမားတွေအပေါ်မှာခွဲခြားမှုမရှိအောင်ကြိုးပမ်းခဲ့တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်သူတို့အနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့အပြင်ရှမ်းပြည်နယ်ချင်းပြည်နယ်မွန်ပြည်နယ်အေရဝတီတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့မန္တလေးတိုင်းဒေသကြီးတို့မှရှိတဲ့အရက်ဖက်အဖွဲ့တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။ဧပြီလ16ရက်နေ့အထိမြန်မာနိုင်ငံကိုပြန်လာတဲ့အလုံသမား46,000နီးပါးရှိတယ်လို့အစိုးရကပြောတဲ့အထက်မှာ35ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။